to the Voice of America in Burmese.
Mingla nya ne khema shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ် January 23ရက်တနင်္ဂနွေနေ့ညနေခင်း 6:00 ခွဲနဲ့ 9:00 အထိအစီအစဉ်တွေကို line to meter 7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောက်ပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။American ဆိုရအသုံးစရိတ်ဥပဒေချမ်းအပေါ်လွှတ်တော်မှာသဘောတူညီချက်မရခဲ့တာကြောင့်အစိုးရလုပ်ငန်းတွေတစိတ်တပိုင်းရပ်ဆိုင်ထားရပါတယ်။ဆီးရီးယားနိုင်ငံ Afrin မြို့က American ကျောတောင်နောက်ခံပေးထားတဲ့ခတ်ပြည်သူစစ်အဖွဲ့တွေကိုတူရကီက၄ချောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံတွင်ကအကျဉ်းတောင်းတွေထဲမှာအကျဉ်းခံနေရတဲ့အကျဉ်းသားရေတွက်မမြတ်တာမှုတကြောင်းအသက်အန္တရာယ်ထိခိုက်လာနိုင်တဲ့အထိအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေဆိုးဝါးလာနေတဲ့သတင်းမှာကတော့
အကျဉ်းသားဥယျာဉ်ပေါင်းက6000ကျော်လောက်ရှိတယ်လို့အကျဉ်းထောင်အာဏာပိုင်တွေကပြောကြားချက်တွေကကျွန်တော်သိရတာရှိပါတယ်။ဒါတော့နောက်အင်းစိန်ထောင်မှာဆိုလို့ရှိရင်လူပြည်ဝန်ဆန်းမှုက9000ကျော်လောက်ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ့
AAPBB ရဲ့တွက်ဖက်အတွင်းမှုကိုဘိုကြီးပြောတော်တာပါရှင်။ပြည်စုံကတော့မကြခင်ကြားကြမှာပါ။ဒါအပြင်တစ်ချိန်ကလူပေါင်းတန်90ကျော်တိဆုံးစီခဲ့တဲ့တုတ်ခွေယောဂကတ်ဆိုးကြီးပြန်ရောက်လာမှာကိုဆိုရင်လည်းသိပ္ပံပညာရှင်တွေဟာတုတ်ခွေယောဂမျိုးစုံအတွက်ထိရောက်တဲ့ကာကွယ်ဆေးတစ်မျိုးထုတ်လုပ်ဖို့ကြိုးစားနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကစိုက်ကားဆင်နူနေနူစီနေတွေအကြောင်းစူးစီးတင်ပြသွားမယ့်အပြင်ဥရုယာတိဖောက်ပြန်မှုကြောင့်ပျက်စီးလာနေတဲ့တနာကြောက်တန်းတွေမပြုံးတည်ကြိုးပမ်းချက်တွေအကြောင်းကိုလည်းနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအသုံးစရိတ်ဥပဒေချမ်းပေါ် Republican နဲ့ Democrat လွှတ်တော်အမတ်တွေကြားသဘောတူညီချက်မရတဲ့လောက်ဖြစ်ခဲ့ပြီးအမေရိကန်အစိုးရလုပ်ငန်းတွေကိုပထမဆုံးနေ့အဖြစ်မနေ့စနေနေ့ကတစိ့တစ်ပိုင်းရပ်ဆိုင်ခဲ့ရပါတယ်။နိုင်ငံရေးမပြေလည်မှုအတွက် Republican တွေနဲ့ Democrat လွှတ်တော်အမတ်တွေကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်။အစိုးရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့အထိဆက်လက်လဲပတ်နိုင်ရေးအတွက်အသုံးစရိတ်ဥပဒေချမ်းသစ်ကိုလာမယ့်တနင်္လာနေ့မနေ့တနာရီမှာမဲခွဲဖို့စီစဉ်ထားတဲ့အကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကမနေ့စနေနေ့မှာပြောပါတယ်။အခုမဲခွဲမှုကတော့အစိုးရအသုံးစရိတ်ဥပဒေချမ်းကိုသဘောတူမလားဒါမှမဟုတ်လဲဒုတိယအခြေဖြစ်ထပ်ပြီးဆန့်ကျင်မဲပေးမလားဆိုတဲ့အပေါ်အထက်လွှတ်တော်ဒီမိုကရက်တစ်အတွက်ဖိအားဖြစ်စေပါတယ်အစိုးရအသုံးစရိတ်အခွင့်အာဏာကဝါရှင်တန်စံတော်ချိန်တောက်ချာနေ့ညတကောင်မှာတက်တန်းကုန်သွားပြီးတဲ့နောက်အစိုးရရန်တရားအတွင်းကမရှိမဖြစ်လုပ်ငန်းတွေကလွှဲလို့ရပ်ဆိုင်းကုန်စည်ခဲ့တာပါအမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့လူငယ်၈သိန်းနီးပါးအတွက်ဥပဒေပြင်ဆင်ရေးအပါအဝင်လူဝင်မှုကြီးကြပ်ရေးကိစ္စတွေနောက်ကာကွယ်ရေးအသုံးစရိတ်တို့နဲ့ပတ်သက်လို့လွှတ်တော်အမတ်တွေကြားမှာညှိမရဖြစ်နေကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့အထိအစိုးရအသုံးစရိတ်ပေးမဲ့ယာယီအသုံးစရိတ်ဥပဒေချမ်းတရက်ကိုမနေ့စနေနေ့နေခင်းပိုင်းမှာအထက်လွှတ်တော်အမတ်တွေကြားဆွေးနွေးမှုပြန်ဆခဲ့ကြပါတယ်။ဒီမိုကရက်တစ်ဘက်ကနိုင်ငံရေးကစားနေတာတွေရပ်ပြီးအစိုးရလုပ်ငန်းတွေပြန်လည်လဲပတ်နိုင်တဲ့အခြေအနေမရောမချင်းသမရအနေနဲ့တော့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုအပေါ်စိတ်ဆက်ညှိနှိုင်းမှာမဟုတ်ဘူးလို့အင်ဘူရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကမနေ့စနေနေ့နေကင်းပိုင်းမှာကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်
။ Syria နိုင်ငံ Afrin မြို့ကအမေရိကန်ကျောတောင်နောက်ခံပေးထားတဲ့ကတ်ပြည်သူစစ်အဖွဲ့ကို Turkey စစ်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ Afrin မြို့အပါဝင်ပြစ်မှတ်တရားကြောကိုဒီစစ်စေရေးအတွက်မှာတိုက်ခိုက်ခဲ့တယ်လို့ Turkey ဘက်ကပြောပါတယ်။Afrin မြို့ဟာလူဦးရေတိတ်နဲ့ချီနေထိုင်တဲ့မြို့လည်းဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုဟာ YPG ကတ်ပြည်သူစစ်အဖွဲ့တွေတပ်ဆွဲထားတဲ့နေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီပြည်သူစစ်အဖွဲ့တွေဟာတူရကီနိုင်ငံကကတ်တပုံအဖွဲ့တွေနဲ့ဆက်သွယ်မှုရှိတယ်လို့တူရကီဆိုရဘက်ကဆွဆွဲပါတယ်။တူရကီသမ္မတရေဂျက်တာယီအာရိုဝန်ကတော့ဒီတိုက်ခိုက်မှုတွေမဟုတ်ခင်မှာပဲတူရကီနိုင်ငံကိုသိမ်းယူဖို့ကြိုးစားနေတဲ့အကြမ်းဖက်ဆာပီတွေကိုဖျက်နေတဲ့နယ်မြေတွေကိုရှင်းလင်းသွားမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်။Afrin မြို့ကိုတိုက်ခိုက်ပြီးတဲ့နောက်တူရကီစစ်တပ်အနေနဲ့မန်ပင်းမြို့မှာရှိတဲ့ YPG တပ်တွေကိုပြစ်မှတ်ထားတိုက်ခိုက်လာနိုင်ပွဲရှိတယ်လို့သမ္မတအာဒိုဝန်ကပြောပါတယ်မန်ပင်းမြို့မှာတော့ American တပ်တွေတပ်နေရာယူထားတာဖြစ်ပါတယ် YPG တပ်တွေက IS စစ်သွေးကြော်တွေကိုတိုက်တဲ့နေရာမှာ American က YPG ပြည်သူစစ်တပ်ဖွဲ့တွေကိုကြောတောင်နောက်ခံပေးနေတာဖြစ်ပါတယ်အဲ့လိုကြောတောင်နောက်ခံပေးရတာဟာ Syria နိုင်ငံထဲမှာ YPG ပြည်သူစစ်တွေနဲ့ပေါင်းပြီးတော့လုံခြုံရေးတပ်ဖွဲ့တခုဖန်တီးသွားဖို့ဖြစ်တယ်လို့ American ကကြေညာပါတယ်ဒီကြေညာချက်ကြောင့်တူရကီနိုင်ငံမှာတော့အကြီးအကျယ်ဒေါသထွက်ခဲ့ကြတာပါ ซีเรียဆိုရကတော့တူရကီနိုင်ငံရဲ့လေကြောင်းတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးဒါဟာဆီးရီးယားနိုင်ငံကိုကျူးကျော်ရန်ဆောင်တာဖြစ်ပြီးတော့ရက်ဆက်တဲ့တိုက်ခိုက်မှုဖြစ်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ဒုတိယသမ္မတမိုက်ပန်စ်နဲ့ဇနီးတဲ့ကာရင်တို့ဂျော်ဒန်နိုင်ငံကိုရောက်ရှိနေပြီးဂျော်ဒန်ဘုရင်အဗ်ဒူလာမိဖုရားရနီယာတို့နဲ့နေ့လယ်စာစာပွဲကျင်းပဖို့ရှိနေပါတယ်အမေရိကန်ဒုတိယသမ္မတရဲ့၄ရက်ကြာအရှိအလယ်ပိုင်းခီးစဉ်မှာဒုတိယမြောက်နိုင်ငံအဖြစ်ဂျော်ဒန်ကိုရောက်ရှိနေတာပါဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာတော့ဒုသမရာဘန့်စ်ကဣသရေလကိုခီးဆက်မှာဖြစ်ပါတယ်မနေ့စနေနေ့ကအီဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာတော့အမေရိကန်တို့အနေနဲ့အီဂျစ်နိုင်ငံရဲ့အကြမ်းဖက်ဝါဒချေမှုန်းရေးကိုဆက်ပြီးထောက်ခံသွားမှာဖြစ်ကြောင်းကြေညာခဲ့ပါတယ်အကြမ်းဖက်ဝါဒနဲ့လုံခြုံရေးကိစ္စတို့ကိုဆွေးနွေးခဲ့ကြတဲ့အီဂျစ်သမရာအဒဲလ်ဖာတာအယ်ဆစ်စီနဲ့ဆွေးနွေးပွဲအပြီးမှာတော့အမေရိကန်ဒုသမရာဘန့်စ်ကအီဂျစ်နဲ့ရင်ပေါင်တန်းရပ်တည်နေတယ်လို့ပြောဆိုခဲ့ပါတယ်အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းတိုင်းဒေသမှာအစ္စလာမ်မြစ်အစွန်းရောက် IS တွေရဲ့တိုက်ခိုက်မှုတွေအပါအဝင်အီဂျစ်နိုင်ငံမှာလုံခြုံရေးဆိုင်ရာပြဿနာကြီးတွေရှိနေတာဖြစ်ပါတယ်။အခုဒုတိယသမ္မတဘန့်စ်ရဲ့အီဂျစ်နိုင်ငံခီးစဉ်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြီးညာခဲ့ပြီးနောက်ပိုင်းအမေရိကန်ရဲ့အစ်စ်မြင့်ဆုံးတာဝန်ရှိသူတဦးရဲ့ဒေသတွင်းကိုတွားရောက်တဲ့ခီးဖြစ်ပါတယ်။ခီးစဉ်အတွင်းပါလက်စတိုင်းခေါင်းဆောင်နေနဲ့တော့အမေရိကန်ဒုတိယသမ္မတတွစ်ဆုံဖြစ်မယ်မဟုတ်ဘူးလို့ခန့်မှန်းထားကြပါတယ်ရှင်
။တနသမားတွေဝင်ရောက်စီးနင်းခဲ့တဲ့ကပိုးမြို့က Intercontinental Hotel ကိုအာဖဂန်အထူးတပ်ဖွဲ့တွေကစနေနေ့ညကဝင်ရောက်စီးနင်းမှုဟာပြီးဆုံးသွားခဲ့ဖြစ်ပါတယ်။အာဖဂန်အထူးတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနင်းမှုအတွင်းမှာတနသမား၅ဦးစလုံးသေဆုံးပြီးတော့နိုင်ငံသားသူတဦးပါဝင်ဟိုတယ်မှာလာရောက်တဲခိုသူ၆ယောက်သေဆုံးသွားတယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ကျမ်းပါတိုက်ခိုက်တဲ့တနတ်သမားတွေကနောက်ဆုံးကြံတဲ့တယောက်ဟာမနက်၁၇နာရီလောက်မှာသူ့ကိုယ်သူအသေးခံဘုံခွဲသွားတာဖြစ်တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနတ်စရတ်ရာဟီမီက VOA ကိုပြောပါတယ်။အဲလိုအသေးခံဘုံခွဲခဲ့တဲ့အတွက်သူရှိခဲ့တဲ့ဟိုတယ်၆ထပ်မှာမီးလောင်ကျမှုဖြစ်ခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေကဟိုတယ်ထဲမှာကျမ်းပါတိုက်ခိုက်သူတွေရှင်းလင်းသွားပြီဆိုတာကိုတရားဝင်မကျေညာခင်မှာသူတို့ဟာတခန်းဝင်တခန်းထွက်ရှာဖွေခဲ့တယ်လို့လည်းပြောပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်၃ဦးပါဝင်ခဏဦးတန်ရာရခဲ့ပြီးတော့နိုင်ငံသား41ယောက်ပါဝင်ဟိုတယ်မှာလာအောင်တဲခူတဲ့ဧည့်သည်161ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ရာဟီမီကပြောပါတယ်ဒီတိုက်ခိုက်မှုကိုတုံ့ပြန်ဖို့အတွက်နိုင်ငံကတပ်ဖွဲ့တွေကအာဖဂန်ထူးတပ်ဖွဲ့ကိုအကူအညီပေးခဲ့တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်တာလီဘန်ဖွဲ့ကတော့သူတို့စီကအသေးခံဘုံးခွဲသူ9ယောက်ဟာဒီတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အာဖဂန်နဲ့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေရဲ့အစည်းအဝေးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးပြောပါတယ်ခင်ဗျာ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးရေးလုပ်ငန်းစဉ်တွေကအခုလာမယ့်အင်ကာနေ့မှာစတင်ဖို့ရှိနေချိန်မှာပဲဌာနေပြန်ရေးအပေါ်ဒုက္ခသည်တွေကြားဆိုးရိမ်မှုတွေတိုးပွားနေပါတယ်။မြန်မာဆန်ရကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့နေဆက်ဒုက္ခသည်စခန်းတွေကိုတွားရောက်တဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲဒါစဉ်နဲ့ချီတဲ့ဒုက္ခသည်တွေကဌာနေပြန်ဖို့မယ့်အရေးကိုစန့်ကျင်တဲ့အနေနဲ့အဝတ်ဆိုင်ပုတ်တွေကင်ဆောင်ဆန္ဒပြခဲ့တယ်လို့ Writers သတင်းတရက်ကဖော်ပြပါတယ်။ဌာနေမပြန်လို့ရှင်ရင်စာနယ်ရိတ်ခါခွဲတန်းထုတ်ယူနိုင်တဲ့ကတ်တွေကိုသိမ့်မယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကချင်းချောက်ထားတဲ့အကြောင်းလဲဒုက္ခသည်ခေါင်းဆောင်တချို့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းမှာဖော်ပြထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ကလာမယ့်အင်္ဂါနေ့ကစလို့လက်ခံမှာပါ။ထာနေပြန်ရဲ့အတွက်ဒုက္ခသည်စခန်းတွင်းကမိသားစုစည်ရင်းပြုစုပြင်ဆင်ထားဖို့ရိုဟင်ဂျာခေါင်းဆောင်တွေကိုပြီးခဲ့တဲ့နှစ်ရက်အတွင်းဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြောဆိုထားတဲ့အကြောင်းရိုဟင်ဂျာခေါင်းဆောင်တွေက Writers သတင်းကိုပြောပါတယ်။ထာနေပြန်ရဲ့အတွက်အဆင်သင့်မဖြစ်သေးလို့မိသားစုစည်ရင်းတွေမပေးနိုင်သေးတဲ့အကြောင်းပြောတာမှလည်းသူတို့ရဲ့စာနယ်ရိတ်ခါထုတ်ယူခွင့်ကတ်တွေသိမ်းဖို့ပြောဆိုခဲ့တယ်ဆိုပြီးကန်တောင်စခန့်ရဲ့ခေါင်းဆောင်တူဖြစ်တဲ့မူဆာကပြောဆိုထားပါတယ်ရှင်
။သမ္မတဒေါ်နယ်ထရမ့်က တမရအဖြစ်ကျန်းသစ္စာကျင်းဆိုခဲ့တဲ့တနည်းပြည်နှစ်ပတ်လည်ဇန်နဝါရီ20ရက်စနေနေ့ကတော့ဝါရှင်တန်ဒီစီမြို့တော်နဲ့နိုင်ငံတော်ဝန်ကအမျိုးကြီးတွေမှထောင်ပေါင်းများစွာသောအမျိုးသမီးတွေစုယုံချီတက်ခဲ့ကြပါတယ်။လာဆောင်တဲ့ဂျမားရေးဆောင်ရှောက်မှုတန်းတို့ညီများကွန်ရဖို့တောင်းဆိုကြပြီးလိမ်မိုင်းဆန်ရစော်ကားမှုကိုပြည်တင်ရှုတ်ချခဲ့ကြသလိုအမျိုးသမီးတွေရွေးကောက်ပွဲဝင်ဖို့ကိုလည်းအားပေးတိုက်တွန်းခဲ့ကြပါတယ်။ဒါပြင်လူမျိုးရေးတန်းတို့ညီများမှုတနက်ပိုင်းဆိုင်ွက်ထိန်းချုပ်ရေးရွှေပြောင်းနေထိုင်သူကာကွယ်ပေးရေးတို့အပြင် Planned Parenthood အဖွဲ့ကိုရမုံငွေဖြတ်တောက်ဖို့ Conservative တွေကကြိုးပမ်းနေတဲ့ကိစ္စရပ်တွေကိုလည်းချီတက်သူတွေကပြောဆိုခဲ့ကြပါတယ်။ Washington မှာဒီနေ့ချီတက်တဲ့ကမန်လူအရေးတွက်ကတော့ကြာသွားခဲ့ပါတယ်။ဒါပေမဲ့ New York, Philadelphia, Los Angeles, Chicago, Denver, Colorado, Charlotte, North Carolina နဲ့သမရရဲ့အပန်းဖြေအိမ်ရှိရာ Florida ပြည်နယ် Palm Beach မြို့တွေမှာလည်းချီတက်ပွဲတွေလုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ကသမ္မတ Trump ကျန်းသက်စွာကြိမ်ဆိုပြီးခြင်းမှာပဲလုတ်ခဲ့တဲ့အမျိုးသမီးချီတက်ပွဲရဲ့အဆက်ဒီနေ့ချီတက်ပွဲကိုဆက်ပြီးတော့လုတ်ခဲ့ကြတာပါလိမ်မိုင်းဆိုင်ရာမတော်တရားလုပ်တယ်ဆိုပြီးအမျိုးသမီး19ယောက်ကစွပ်စွဲခံထားတဲ့လက်ရှိသမ္မတအပေါ်မှာသူတို့မထောက်ခံဘူးဆိုတာကိုချီတက်ပွဲမှာပါတဲ့အမျိုးသမီးအများပြားကပြောခဲ့ကြပါတယ်ခင်ဗျာ
Honduras သမ္မတယွန်း Orlando Hernandez ပြန်ပြီးတော့အနိုင်ရခဲ့တဲ့အငင်းပွားပွဲရွေးကောက်ပွဲရလက်အပေါ်မြို့တော်အပါအဝင်နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေအတွင်းဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ချမနစ်စနေနေ့ကရုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်ဆန္ဒပြသူတချို့ကကားတရားတွေကိုမိရှို့လမ်းတွေကိုပိတ်ခဲ့ကြပြီးနိုင်ငံတော်မှာတော့ရဲနဲ့စစ်သားတွေကိုတတ်ချထားပါတယ်ရုံရင်ဆန်ကပ်ဖြစ်မှုအတွင်းအ ਨੇ ဆုံးတဦးသေဆုံးတယ်လို့အာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်
Direct from Washington
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံတွင်ကအကျဉ်းထောင်နေတဲ့အကျဉ်းခံနေရတဲ့အကျဉ်းသားအရေးအတွက်မမျှမတမှုတွေကြောင့်အသက်အန္တရာယ်ထိခိုက်လာနိုင်တဲ့အထိအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေတွေအရန်ဆိုးရွားလာတဲ့အတွက်အကျဉ်းထောင်လက်ဆွဲဥပဒေနဲ့အညီအစိုးရတာဝန်ရှိသူတွေစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အကျဉ်းသားအရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်။အကျဉ်းသားအများစုအကျဉ်းထောင်ကနေလွတ်မြောက်ပြီးနောက်ပိုင်းလူကုန်တိုက်ခါရှိရှိလူပေါင်းအတိုင်းဝိုင်းနဲ့တဟဇာသားဖြစ်ဖို့ပေါင်းကူးကူညီပေးတဲ့အစီအစဉ်မျိုးတွေလည်းစီမံကိန်းချဆောင်ရွက်ပေးတဲ့လို့အကြံပေးပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်
။ဟုတ်ပါတယ်။မြန်မာနိုင်ငံတဝန်းမှာရှိတဲ့အကျဉ်းထောင်တွေထဲမှာအကျဉ်းသားဥယေကတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေပြီးအခုဆိုရင်သိန်းကနန်းနာအထိရှိလာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းကပြောပါတယ်။အကျဉ်းထောင်တွေထဲအကျဉ်းသားတွေဟာနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အထူးသဖြင့်လုံလောက်တဲ့အိပ်စက်ချိန်မရတယ်လို့တကူရေးတန်ရှင်းရေးနဲ့တောက်သုံးရေးမတန်ရှင်းမှုတွေပါဝင်စားသောက်မှုတွေမှာပါအကျဉ်းထောင်လက်ဆွဲဥပဒေနဲ့မညီညွတ်တဲ့အတွက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်လာပြီးစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းAABBB ရဲ့တွဲဘက်အတွေ့အမှုဥပိုကြီးကလက်ရှိမြန်မာနိုင်ငံကအကျဉ်းထောင်တွေရဲ့စိုးရိမ်စရာအခြေအနေအခုလိုရှင်းပြပါဗျ
။လက်ရှိပေါ့နော်။ဒါအကျဉ်းသားဥယျာဉ်ပေါင်းက9000ကျော်လောက်ရှိတယ်လို့အကျဉ်းထောင်အာဏာပိုင်တွေကပြောကြားချက်တွေကကျွန်တော်သိရတာရှိပါတယ်။ပြည်စိန်ထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက9000ကျော်လောက်ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ့အကျဉ်းသားဥယျာဉ်က1000နဲ့1000ထက်လောက်မှရှိနေတဲ့အတွက်ဒီနှစ်ဆနီးပါးလောက်အကျဉ်းသားဥယျာဉ်များနေတာရှိပါတယ်။အဲ့လိုအလားတူပဲတခြားထောင်တွေမှာလည်းအကျဉ်းသားဥယျာဉ်များနေတယ်လို့လူ့ခွင့်ကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကကျွန်တော်တို့သိထားရတာရှိပါတယ်။သူတို့ပြင်လူတယောက်ရဲ့အသက်ရှင်သန်ရေးအတွက်လိုအပ်ချက်တွေရှိပါတယ်။နေရီယာကညဘက်အိတ်လို့ရှိရင်သူတို့ကသူတို့အတွက်အိတ်ဆရာနေရာကအလုံးလောက်မရရှိဘူး။နောက်တစ်ခုကဒီလေဝင်လေထွက်မကောင်းတဲ့ကိစ္စမျိုးတွေရှိတယ်။ဒါကျမ်းမွေးဆိုင်ရာကြီးကအရန်ကိုသုတ်သွားတဲ့ကိစ္စ။ချိုးထောင်တွေမှာဟိုထောင်ဖေးဝင်ဆိုတော့မရှိဘူး။နောက်ဆရာဝန်တွေအလုံးလောက်မရှိဘူး။ဆေးဝါးအလုံးလောက်မရှိဘူး။အဲ့လိုဖြစ်တဲ့အခါကျတော့ဒီအကျဉ်းသားတွေအတွက်တကယ်လို့လိုအပ်တဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရွက်ခွင့်တွေကတော်တော်လေးကျော်ပါတော့တဲ့အနေအထားမျိုးတွေရှိပါတယ်။ဒါကလူကိုလူလိုထားတဲ့ပုံစံမျိုးမဟုတ်တော့ဘဲနဲ့လူစင်ကရော့ကြယူတော့တလိစံလိုထားတဲ့ပုံစံမျိုးတွေဖြစ်အောင်ဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ်
အခုလိုမျိုးအကျဉ်းထောင်တွေထဲမှာထောင်ကနန်းတောင်းကနန်းအထိကြက်သိမ့်နေပြီးမလုံမလောက်ဖြစ်နေရတဲ့အနေအထားတွေသူတို့ရဲ့နေစဉ်အကျဉ်းထောင်ပေါ်ကလူခွင့်ရေးနဲ့အညီစားဝတ်နေရေးကျန်းမာရေးစောင့်ရှောက်မှုနဲ့လူသားလူဆက်ဆံခံရဖို့အပါအဝင်အကျဉ်းထောင်တွေထဲမှာရာဇဝတ်မှုကျူးလွန်မှုလူစုဆောင်းတို့ဖြစ်နေတာတွေကိုအစိုးရနဲ့အကျဉ်းထောင်အကျဉ်းဦးစီးအကျဉ်းစခန်းတွေကိုဓာတ်ရိုက်ကင်တွယ်နေတဲ့ပြည်ထရေးဝန်ကြီးဌာနအနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းတဲ့လို့လည်းဥပိုလ်ကြီးကတိုက်တွန်းပါတယ
်ဒီလက်ပေးလက်ယူကိစ္စတွေရှိတယ်ဒီပတ်စံရဖို့အတွက်ညှိနှိုင်းနှိပ်စက်ခံရတာမျိုးတွေရှိတယ်သမပေးနိုင်လို့ဆိုလို့ရှိရင်တကယ်ဟိုအလုပ်ကျန်းနေလောက်ရမယ်ပတ်စံပေးနိုင်တဲ့သူကလည်းနဲ့သက်သာမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကလည်းထပ်ပြီးတော့ဖြစ်ပေါ်နေတာမျိုးတွေလည်းရှိပါတယ် Dari itu kalau nengah nama api wadah masih deh, nengah naga silum itu jenari itu tinjau ke kama, oh cina yang lese ubi dia, aje wujud belau siapa tu, sama tapi tak cipar. Elu kalau nengah naga sini sini kan ni malah sama tapi tak cipar dua. Di dahulu senpi orang nengah naga pin senpi yang mak cipar. Silum bayi ni mana nengah naga ane ni dalam bukan orang tu ya mana.
Aku lumiu tahun ni deh mah, cikang jamai sahaja mu ane kira, sewa kuda muri nyamping kira ini, sahaja ni tahu sewa kira ni jauh. Nengah ini jenari bawa ini jenari tahu ngapian lumiu lari kamera, sewa lari jamai tikai muri ini ada disom muri piara bawa. Lengang wenjung wayau ini lupa orang wenjung pian le wenjung muri mah kekai di zona yang ni lari siapa de. Di luar ni tari bawa, tapi ni sewa tahu sih tu riba ga. Di ye bawa tu ayong sah lita sewa bebo gule tadi dulu lupa de lu nengah ini.
เจ้าหน้าที่กูคุณยี่เป็นนี่เดอุโบจิกาเปียวบาร์เลยคือเสียเสียน่ะสูงอ่ะเสียเสียตอนนี้ก็ทีนี้ที่ดูสัวชิดเดอเชิงที่บ่ที่ทั้งวันลุล่าเลยเจ้าหน้าที่เนี่ยปัตตาบีโร่ฟรีอินทิเกรชันโปรแกรมลูกคอร์ดบ่น่ะลูกพอดีเดอฟิลิปเนี่ยพยายามบีโร่ป้องกันอะไรบ่ที่ลูกซีเซนยูรีลงมาไม่ใช่แก่กูเชิงที่เลยไม่ใช่เดียวกูที่เจ้าหน้าที่กูทั้งนั้นมาเลยตุ่ยเปียงเลยมาเพื่อเดอทั้งวันนี้ก็เราพิจารณาเลยตุ่ยเปียงเลย ဒီလူခွင့်ကော်မရှင်နဲ့လည်းကျွန်တော်တို့ဒီကိစ္စကိုဆွေးနွေးရခဲ့တာတွေလည်းရှိတယ်ဆွေးနွေးနေတာလည်းရှိတယ်အချင်းချောင်းတစ်ခုလည်းနဲ့တင်ကျွန်တော်တို့မလုံလောက်ဘူးချွတ်တော်ပါပါရပဲပေါ့ချွတ်တော်ကတချို့ဥပဒေကိုပြုရင်ကြောင်းလဲပြရမယ်လုပ်ပြီးတဲ့အခါကျတော့မှအဲ့ဒီဥပဒေနဲ့အညီပေါ့ကျွန်တော်တို့ထောင်ထဲမှာအဆင့်ဆင့်ဒီအင်တာဗျူးတွေလုပ်ရမယ်အဲ့လိုလုပ်တဲ့အခါမှာလည်းဒီတကယ်ကျွမ်းကျင်တဲ့သူတွေပါဖို့လိုအပ်တယ်ပြီးတဲ့အခါကျတော့ဒုဖွဲ့စည်းအတွက်အန်ရယ်အနည်းဆုံးလူတွေကိုကျွန်တော်တို့ရွေးချယ်ပြီးတော့ထုတ်ပေးလို့ရတဲ့အနေတိုင်းမျိုးလေးရှိပါတယ်
အကျဉ်းအောင်ပြုပြင်ပြောင်းလဲရင်းနဲ့အကျဉ်းအောင်လက်ဆွဲဥပဒေနိုင်ငံတကာအဆင့်မီဖြစ်စေဖို့နဲ့အကျဉ်းသားတွေလူခွင့်အပြည့်အဝရရှိစေဖို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်နဲ့အကျဉ်းသားရေးဆောင်ရွက်သူတွေနေပြည်တော်မှာလာမယ့်ဖေဖော်ဝါရီလတည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ဒါအပြင်အကျဉ်းအောင်နေထဲမှာအကျဉ်းသားဥယျာဉ်တွေကိုတရားဝင်ဥတွေနဲ့အညီစနစ်တကျဘယ်လိုလျှော့ချနိုင်မလဲဆိုတဲ့စာတမ်းအစီရင်ခံစာထွက်နိုင်မှုကိုလည်းအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကဆောင်ရွက်နေတယ်လို့သိရပါတယ်ရှင်
။မဆူမွန်တင်ပြတော်ရပါရှင်။ VOA ကနေတင်းငွေနဲ့ညနေခင်းသတင်းတွေကိုလိုင်းတိုမီတာ71925တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မရီဖက်ဆက်ပါမယ်။တုတ်ကွေယောဂါပိုးတိုက်ဖြစ်ဖို့ကကွယ်ဆေးထုတ်လို့ရမှာယောဂါရဲ့ရှေ့ပြေးလက္ခဏာတွေကိုကြည့်ပြီးတော့လာမယ့်နှစ်အတွင်းဖြစ်လာနိုင်ခြင်းအများဆုံးဖြစ်တဲ့ယောဂါပိုးတွေအတွက်သုတေသနလုပ်ပြီးတော့ကကွယ်ဆေးထုတ်လို့ကြရတာဖြစ်ပါတယ်။ဒါပေမဲ့လည်းကမ္ဘာတစ်ဝန်းကသိပ္ပံပညာရှင်တွေကတော့ဘလို့တုတ်ကွေယောဂါပြိုးကိုမဆိုကာကွယ်နိုင်မဲ့ဆေးမျိုးမကြခင်ထုတ်လုပ်နိုင်တော့မယ်လို့ပြောပါရယ်ဒီအကြောင်း VOA သတင်းထောက် Kevin Notch ပေးပို့ထားတဲ့သတင်းလောကိုဆက်ပြီးတော့နားဆင်ပါရှင်
1918ခုနှစ်ကကမ္ဘာတစ်ဝန်းလှူပေါင်းတန်90ကျော်တည်ဆုံခဲ့ရတဲ့တုတ်ကွေယောဂါကတ်ဆိုကြီးလိုနောက်တစ်ကြိမ်ကတ်ယောဂါကြီးဖြစ်လာနိုင်တဲ့အလားအလာတွေအများရှိနေတယ်လို့သိပ္ပံပညာရှင်တွေကပြောပါရယ်ပီတာပယ်လစ်တို့လိုသိပ္ပံပညာရှင်တွေကအဲ့ဒီလိုကတ်ယောဂါဆိုကြီးဆိုတော့ကရှေးကသမိုင်းဖြစ်မဟုတ်ပဲသိက္ကိုဆိုရင်းစရာကောင်းတဲ့တကယ်ဖြစ်ရဖြစ်တယ်လို့အခုလိုပြောပါရယ
် People say it is not if but whenAnd I think that sort of, I think
that's some, 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 some,
some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some, some,Dr. Anthony Fauci ကအခုလိုပြောပါတယ
် A vaccine that is going to protect you against essentially all or most strains of influenza
အတူညီတဲ့တုတ်ကွေးယောဂါပိုးအလုံးဒါမှမဟုတ်လည်းပိုးအတော်များများကိုကာကွယ်ဆေးနဲ့တားဆီးထားမှာပါရာသီတစ်ခုကနေတစ်ခုကိုပြောင်းသွားတိုင်းတုတ်ကွေးယောဂါပိုးထဲမှာမပြောင်းလဲပဲကျန်နေတဲ့အပိုင်းရှိပါတယ
်တုတ်ကွေးယောဂါပိုးရဲ့ခေါင်းပိုင်းကိုပုံသဏ္ဍာန်တွေပြောင်းပြီးတော့အမြဲတမ်းပြောင်းသွားတတ်တဲ့ protein ဓာတ်တွေနဲ့ဖုံးအုပ်ထားတာပါဒီကနေ့ထုတ်လုပ်လိုက်တဲ့ကာကွယ်ဆေးကအဲ့ဒီ protein ဓာတ်တွေကိုတိုက်ခိုက်တာဖြစ်ပါတယ်။ရာသီတစ်ခုပြောင်းရင်ယောဂါပိုးတွေဘယ်လိုပုံစံပြောင်းသွားမလဲဆိုတာကိုတော့ပညာရှင်တွေကခန့်မှန်းယူဆကြတာပါ။ဒါပေမဲ့လည်းယောဂါပိုးရဲ့မူလ cell တွေကတော့တိတ်ပြီးတော့မပြောင်းလဲပါဘူး။ယောဂါပိုးတိုင်းအတွက်ထိရောက်မဲ့ကာကွယ်ဆေးကအဲ့ဒီ cell တွေကိုပြင်မထားတိုက်ခိုက်မှာပါ။ဒါဆိုရင်တော့နှစ်စဉ်တုတ်ကွေယောဂါပိုးကာကွယ်ဆေးထုတ်ဖို့လိုအပ်တော့မှာမဟုတ်ပါဘူး။Dr. Peter Pelis ကအခုလိုပြောပါတယ
် If everything works out well the way we hope and the way it works in animals we should be
ကျွန်တော်တို့မျှော်မှန်းထားသလိုအလုံးအလုံးဖြစ်မယ်ဆိုရင်တိရိစ္ဆာန်တွေလိုမှာပဲလူတွေမှာလည်းထိရောက်မှုရှိမယ်ဆိုရင်တုတ်ကွေးပုံမျိုးစုံအတွက်ထိရောက်တဲ့ကာကွယ်ဆေးနှစ်ပိုင်းအတွင်းထုတ်လုပ်နိုင်မှာပါဆယ်စုနှစ်ရာစုနှစ်တွေနဲ့ကြီးပြီးတော့စောင့်ကြရမလိုပါဘူး
တုတ်ကွေးပိုးမျိုးစုံအတွက်ထိရောက်တဲ့ကာကွယ်ဆေးထုတ်နိုင်ပြီဆိုရင်အကုန်ကျများတဲ့ကာကွယ်ဆေးတွေနှစ်စဉ်ထုတ်လုပ်ဖို့လည်းလိုအပ်တော့မှာမဟုတ်ပါဘူး
Just got to get away from the necessity of growing the virus.
ဘာတွေထုတ်ဖို့ virus ပိုးတွေမွေးမြူနေရတာမျိုးရပ်ပြရမယ်အချိန်ရောက်ဖို့လိုပါတယ်ကျွန်တော်တို့ရောက်ချင်တဲ့အဲ့ဒီအဆင့်ရောက်ဖို့အတွက်ယောဂပိုးမွေးနေရတာကလာပေါင်းများစွာကြားပါတယ်
တုတ်ခွေယောဂပိုးပေါင်းစုံအတွက်ထိရောက်မဲ့ကာကွယ်ဆေးတစ်မျိုးကိုတော့ဆန်းသတ်နေပြီဖြစ်ပြီးကာကွယ်ဆေးထုတ်လုပ်မဲ့ဒီသုတေသနလုပ်ငန်းအတွက်မိခင်ကုမ္ပဏီကိုရမငွေဒေါ်လာ28သန်းပေးအပ်ထားပြီးဖြစ်ပါတယ်ရှင်ဒီအေးမြန်မာပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါရယ်အခုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကစိုက်ကားလုပ်ငန်းအခြေအနေအကြောင်းတင်ပြပါမယ်အသွေးအယောင်ဆုံးစိုက်ကားတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကလမ်းမတွေပေါ်မှာတွေ့နိုင်ပါရယ်ခစ်တွေပြောင်းလဲတိုးတက်လာတာကြောင့်ဆက်သက်ရင်စီးနိုင်သူတွေများလာပေမဲ့လူဒန်းစားပေါင်းစုံနေထိုင်နေတဲ့မြို့တော်တပ်ကမှတော့စိုက်ကားဟာအရေးပါနေစေပါဒါပေမဲ့လည်းရင်ကျော်ပိတ်ဆို့မှုတွေဖြစ်စေတဲ့ဆိုပြီးတော့အနာပိုင်းတွေကလွန်ခဲ့တဲ့အနည်း30လောက်ကလေးကလိုင်စင်တွေထပ်ထုတ်မပေးတော့တာကြောင့်စိုက်ကားအငါးနှင်းသူတွေကိုဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေလည်းငွေအရင်အနည်းမဆိုင်ချင်ကြတော့ပါဘူးထပ်ကားကစိုက်ကားဆင်းသူနှင်းသူစီသူတွေအကြောင်း Right the setting ကိုအခြေခံပြီးတော့ကောင်းအောင်ကပြောပြထားပါတယ်ရှင်
လူရည်ထူထပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာမှာလူသားလူလာများတာကြောင့်တနေရာကနေတနေရာကိုသွားဖို့အတွက်ဆိုရင်အယောက်မျိုးစုံချဲ့ထားတဲ့စိုက်ကားတွေကိုအသုံးပြုကြပါတယ်။စိုက်ကားစီးရတာအဆင်ပြေတယ်လို့ပြောသူကအဗ်ဒူအယ်မမ်မန်မာ
။ရစ်ခါဆော့ဂျာဂါဆာရတ
ရီဘင်းနီယာမာဝဲဖြစ်ဖြစ်စိုက်ကားကိုတွေ့နိုင်ပြီးလမ်းချင်းထဲမှာလည်းသွားလို့ရတာကြောင့်အသုံးဝင်တယ်လို့ထင်ပါတယ်
။ဓာကာမှာစိုက်ကား8000လောက်မှတ်ပုံတင်ထားပေမဲ့လမ်းတွေပေါ်မှာတော့ခမန်းကြီးတရားမဝင်စိုက်ကားတသန်းကျော်ရှိပြီးတရားမဝင်ရင်အများပြားလည်းရှိပါတယ်စိုက်ကားတစည်းစားဆင်မှုအတွက်ပစ္စည်းကိုဒါကာကစိုက်ကားပစ္စည်းအယောင်ဆိုင်တွေမှာအလွယ်တကူဝယ်ယူနိုင်ပါတယ်စိုက်ကားပစ္စည်းရောင်းသူမိုဟာမက်အီဘရာဟင်ကအ
ာဒါဘာတဲ့ခတ်တကယ်ဒီဆက်ပါတ်စ်နည်းဒီဆက်တွေဒီကောတဲ့
လူစီးတဲ့စိုက်ကားပစ္စည်းတွေနဲ့စိုက်ကားတွေဆင်မှုလိုအပ်တာတွေကိုဒီမှာလာဝယ်ကြပါတယ်များသောအားဖြင့်ကတော့ပစ္စည်းစိုက်ပွဲတွေကိုဒီမှာလုပ်ပြီးတရုတ်နဲ့အိန္ဒိယကလည်းတွင်းပါတယ်
စိုက်ကားတစ်စီးဖြစ်အောင်တက်ဆင်မှုအတွက်တစ်သားနဲ့လှုပ်ထားတဲ့ဖိနိုင်ကုန်ဘိန်းနဲ့အသုံးမလိုတဲ့အချိန်ခောက်ထားလို့ရတဲ့ဝါးနဲ့လှုပ်ထားတဲ့အမိုးကိုင်းတွေလိုအပ်ပါတယ်အဲ့ဒီနောက်တော့ပန်တရိဆန်ဒါမှမဟုတ်ရုပ်ရှင်သရုပ်ဆောင်တွေရဲ့ပုံတွေကိုနောက်ဖက်နဲ့ဘေးဘက်မှာရေးချယ်လေးရှိပါတယ်ထက်ကမစ်စထရီယာထက်ကမီကာစိုက်ကားအယောင်ဆိုင်ကိုသူ့ညီကိုရီနဲ့အတူစတင်ဖွင့်လှစ်လုပ်ကင်ခဲ့သူပါစိုင်စတင်ဖွင့်ငါးစားအချိန်ကဆိုရင်စီမင်းစည်းကမ်းတွေကလည်းတိတ်မတင်းကျပ်သလိုဝေယူသူတွေများလွန်းတာကြောင့်လက်မလဲအောင်လုပ်ရပြီးတရက်ကိုတစ်စီးလုံးရောင်းချရပါတယ်အခုခါမှာတော့တလောက်ကို10စီးရောင်းဖို့တောင်ခက်နေပါတယ်ထက်ကမစ်စထရီကကုန်ကြစည်းကိုအခုလိုရှင်းပြပါတယ
်အေးကားဒေလီဗရီအော်ဆော့ဒါမဟလို
ဖေကားဒစီစင်မဲ့ဆိုရင်တက2000လောက်ချပါတယ်ဘန်ရှော့ကလိုအပ်တဲ့ပစ္စည်းတွေဝယ်လာပြီးလာစင်ခိုင်းရင်တော့တက်စင်က8000လောက်ယူပါတယ်
သူအနားယူရမယ့်အချင်းကြရင်တော့ဆိုင်ကိုပိတ်ပြင်မှာဖြစ်ပြီးသားသမီးတွေအလုပ်အကင်ကောင်းကောင်းတွေပဲရစေချင်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒါကာကိုရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်ကျေးရွာသားတွေအတွက်တော့ကျန်းမာရေးကောင်းပြီးတော့လုံခြုံကနေတဲ့အရွယ်မှာအခုလိုစိုက်ကားနင်းရတဲ့အတွက်အကျဉ်းနဲ့နေကြပါတယ်
။အမီဂရမ်ထက်ကအစီအခနဲ့တေးကြဲဂါရီဆလိုက်ဆော့ရှတ်ပစုတ်ဒရာ
ကိုနော်ယောဟန်နီတက်ကာရောမှာလာအလုပ်လုပ်တာ6-9နှစ်လောက်ရှိပါပြီ။တရက်ကို900-800လောက်ရပြီးဒါနဲ့ပဲဘဝရပ်တည်နေရတာပါ
။စိုက်ကားနင်းသူတွေအလုံးကြီးပါဟာအငှားနင်းသူတွေဖြည့်ပြီးမနက်ပိုင်းမှာငှားရန်ကညဘက်မှာစိုက်ကားတွေကိုပြန်ရရပါတယ်ဒါပေမဲ့လည်းလူရည်ထူထပ်တဲ့ဓာကာမှာစိုက်ကားတွေကြောင့်ရင်ကျောပိတ်ဆို့မှုတွေဖြစ်ပြီးဒီပေါ်ကန့်ကွက်သူတွေလည်းရှိတာကြောင့်ဘယ်ချိန်ထိစိုက်ကားတွေဆက်အသုံးပြုခွင့်ပေးထားမလဲဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်နေကြပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကစိုက်ကားလုပ်ငန်းအကြောင်းကိုအောင်တင်ပြသွားတာပါရှင်ရှင်းတရဝါလေးပုံတပုံနီးပါးရဲ့ရှင်တန်ရေးကိုတန်နာကြောက်တန်တွေကအထောက်ကူပေးနေတာပါဒါပေမဲ့လည်းလွန်ခဲ့တဲ့အနှစ်90ကာလအတွင်းဥရုယာသီဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာပေါ်ကဒီလိုတန်နာကြောက်တန်တွေရဲ့သဘောလောက်ပျက်စီးပျောက်ကွဲသွားခဲ့ရပါတယ်ဒီလိုအခြေအနေဆက်ပြီးကြုံနေရတာနဲ့အမျှသိပ္ပံပညာရှင်တွေကတော့ကမ္ဘာကြီးပုံတွေလာမှုဒဏ်ကိုပိုးပြီးတော့ကြံ့ကြံ့ခံနိုင်တဲ့တန်နာကြောက်တန်တွေဖြစ်အောင်လှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေကြပါတယ် VOA သတင်းထောက် Kevin Notch ရဲ့သတင်းလွှာကိုမှခင်ဖြူတွေကတင်ပြထားပါတယ်ရှင်
စကော့လန်နိုင်ငံကသိပ္ပံပညာရှင်အုပ်ဟာတနာကြောက်တန်းတွေရဲ့ဖွဲ့စည်းတည်ရှိမှုစနစ်ကိုလေ့လာရင်းကမ္ဘာတနာကြောက်တန်းတွေပြောက်ပြက်မသွားရအောင်ကာကွယ်ရမှာအရေးကြီးနိုင်တဲ့အချက်တစ်ခုကိုရှာတွေ့ခဲ့ပါတယ်။အဲဒါကတော့ Coral List လို့ခေါ်တဲ့တနေရာထဲမှာပဲရှိမနေတတ်တဲ့တနာကောင်ကြောက်တုံးလေးတွေပါ
A coral larvae settles on a small pebble or a dead piece of coral.
ဒီတန်တာကောင်ကြောက်တုံးလေးတွေကကြောက်စီကလေးတွေတက်မဲ့တန်တာကြောက်တန်းတွေရဲ့အနီးမှာရှိနေတတ်ပါလေ။အခေါ်မှာတစ်ခုအောင်မှာကာကွယ်ယူပြီးတော့တဖြည်းဖြည်းကြီးထွားလာပါလေ။ဒီလိုရွယ်ဖြစ်လာပြီဆိုရင်တော့ရွှေပြောင်းရွှေလျားလာပါတော့တယ်။သူ့မှာတ िश ူးတွေအခြေခံတည်ရှိရမယ်ဖွဲ့စည်းပုံတွေရှိပြီးတော့ရေလိုင်းတွေရဲ့အချိန်နဲ့ဟိုဒီရွေရှားသွားလာနိုင်ပါတဲ့ငါးတွေကနားမှာလာကြည့်နေတော့သူကတော့ရွေ့နေတာပါပဲ။
ဒီရင်ဘတ်တက်သူကစီဘက်စချန်ဟန်နစ်ပြောသွားတာပါဒ ီရွေလျားမှုကြောင့်ပဲတနာကြောက်တန်းတွေတိုးပွားလာအောင်ခိုးတဲ့ list တွေကလုတ်ပေးနေတာပ
ါ They roll around and they get bigger and bigger and bigger
ရွေရှားသွားလာနေမှာပဲသူတို့လူတွေပို့ပြီးတော့ကြီးထွားလာကြပါတယ်ဒီလိုနဲ့ရမ်းကြီးလာတဲ့ရွေရောက်လာချိန်မှာတော့ရေလိုင်းတွေကတွန်းလဲနောက်တနည်းအားဖြင့်ဆက်မရွှေ့တော့ပါဘူးအဲ့ဒီအချိန်မှာကိုရဲ list ရဲ့စိတ်ပိုင်းတချို့သေဆုံးအောင်သေဆုံးနိုင်ပြီးအဲ့ဒါတခြားသတ္တဝါတွေအတွက်မိကိုနေထိုင်ဖို့အမိတဲလှုပ်ဖို့ကြီးထွားဖို့နေရာတစ်ခုဖြစ်လာပါတယ်
ကိုရလစ်တနာကောင်ကြောက်တုံးလေးတွေဟာမာကျော်ပြီးတနာကြောက်တန်းတွေကိုခက်မြမြန်သိမ့်ဆုံးစေတဲ့သမုဒ္ဒရာတွေအတွင်မြင့်တက်လာတဲ့အပူဓာတ်နဲ့ဓာတုအစိတ်တင့်မှုတွေရဲ့ဓာတ်ကိုခနိုင်ပွဲရှိတာကြောင့်ဒီကိုရလစ်တွေဟာသိက္ကိုအရေးပါလာတယ်လို့ Harriet Watt သက္ကသူက Heidi Burdett ကပြောပါတယ်
It might not be so pretty to look at but
တို့ကိုကြည့်ရင်သိလချင်မှလှပါလိမ့်မယ်ဒါပေမဲ့တို့ဟာတော်ရုံသဘာဝပတ်ဝန်းကျင်ပြောင်းလဲနေအပူဓာတ်အပြောင်းလဲဓာတ်ကိုအများကြီးခနိုင်ရှိကြပါတယ်
သူတို့ရဲ့မာကျော်မှုကိုကြောက်ဖြစ်ရုပ်ကျွင်းတွေရဲ့မှတ်တမ်းမှာတွေ့နိုင်တယ်လို့လည်းဘာဒက်ကပြောပါတယ
် So these coralists have been around for many many years and we
find the coralists တွေဟာနှစ်ပေါင်းများစွာတည်ရှိလာခဲ့ကြတာပါကြောက်ဖြစ်ရုပ်ကျွင်းမှတ်တမ်းတွေမှာသူတို့ကိုတွေ့နိုင်ပါတယ်တဘာဝပတ်ဝန်းကျင်အပြောင်းလဲနဲ့တဏ္ဍာကြောက်တန်းတွေအယောင်ပြောင်းတဲ့အခြေအနေမျိုးမှာတော့ခံနိုင်ရှိတာကြောင့်အခုလိုဆူဆူရွရွအခြေအနေမျိုးမှာလည်းသူတို့ကိုဆက်ပြီးတွေ့နေရတာပါ
ဒါပေမဲ့လေကဘာကြီးပူနွေးမှုကြောင့်ခက်မြမြန်ပြောင်းလဲလာနေတဲ့အချိန်အောက်မှာဒီကိုရယ်လစ်တွေဆက်ပြီးရှင်းတင်နိုင်ပါမလားဆိုတာကသေချာမသိနိုင်သေးပါဘူ
း But now everything is happening much quicker so
ခုဆိုရင်ရာရာကပူပြီးတော့မြန်မြန်ပြောင်းလဲနေတာကြောင့်သမုဒ္ဒရာတွေအတွင်းကအပူချိန်နဲ့ဓာတုစိတ်တက်မှုတွေလည်းအရင်နဲ့မတူပဲပူပြီးတော့မြန်မြန်ဆိုးလာနေပါလေ
ဒါကြောင့်သိပ္ပံပညာရှင်တွေကတော့တဏှာကြောက်တန်းတွေအယောင်ပြောင်းလဲလာတာလို့အခြေအနေမျိုးတွေမှာဘယ်လိုတုံ့ပြန်ဆောင်ရွက်နိုင်မလဲဆိုတာကိုနီးလန်းရှာဖွေနေကြပါရဲ့ရှင်
မကင်ပြူတွေတင်ပြတော့တာပါ VOE ကနေတင်တင်ငွေနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နောက်နှစ်နာရီအကြာည9နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရည်ရွယ်ချက်နဲ့ခံမြန်မာပြည်မပေးစာများဦးစီးသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရမှာပါ။ပထမပိုင်းနိုင်ဝက်မှာလိုင်းလမီတာ190လိုင်းဒိုမီတာ19တို့အပြင်လိုင်းဒိုမီတာ25 30နှစ်တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနားဆင်နိုင်ကြပါတယ်ရှင်။ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ငေထိုက်ကပြောပြပေးပါဦ
း။အမေရိကန်ပြည်ထောင်စုမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စအခြေအတင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအသုံးစရိတ်ဥပဒေကြမ်းအပေါ် Republican နဲ့ Democrat လွှတ်တော်အမတ်တွေကြားသဘောတူညီချက်မရသလောက်ဖြစ်ခဲ့ပြီးအမေရိကန်အစိုးရလုပ်ငန်းတွေကိုပထမဆုံးနေ့အဖြစ်မနေ့စနေနေ့ကတစိမ့်တစ်ပိုင်းရပ်ဆိုင်လိုက်ရပါတယ်။နိုင်ငံရေးမပြေလည်မှုအတွက် Republican တွေနဲ့ Democrat လွှတ်တော်အမတ်တွေကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်။အစိုးရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့အထိဆက်လက်လဲပတ်နိုင်ရေးအတွက်အသုံးစရိတ်ဥပဒေကြမ်းသစ်ကိုလာမယ့်တနင်္လာနေ့မနေ့တနာရီမှာမဲခွဲဖို့စီစဉ်ထားတဲ့အကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကမနေ့စနေနေ့မှာပြောဆိုထားပါတယ်။ Syria နိုင်ငံ Afrin ကအမေရိကန်ကြောထောင်နောက်ခံပေးထားတဲ့ကတ်ပြည်သူ့စစ်အဖွဲ့တွေကိုတူရကီစစ်လေရင်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ Afrin မြို့အပါအဝင်ပြစ်မှတ်တရားကျော်ကိုဒီစစ်စင်ရေးအတွင်တိုက်ခိုက်ခဲ့တာလို့တူရကီဘက်ကပြောပါတယ်။ Afrin မြို့ဟာလူဦးရေသိမ့်နဲ့ချီနေထိုင်တဲ့မြို့လဲဖြစ်ပါတယ်။တနတ်သမားတွေဝင်ရောက်စီးနှင်းခဲ့တဲ့ကာဘူးမြို့က Intercontinental Hotel ကိုအာဖဂန်အထုတပ်ဖွဲ့တွေကမနေ့စနေနေ့ညမှာဝင်ရောက်စီးနှင်းမှုပြီးဆုံးသွားပြီဖြစ်ပါတယ်။အာဖဂန်အထုတပ်ဖွဲ့တွေရဲ့ဝင်ရောက်စီးနှင်းမှုအတွင်းတနတ်သမား9ဦးစလုံးသေဆုံးပြီးနိုင်ငံခြားသူ2ဦးအပါအဝင်ဟိုတယ်မှာလာရောက်တဲခိုသူ6ဦးသေဆုံးတယ်လို့အာဖဂန်အာဏာပိုင်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုထားပါတယ်ရှင်။
တဲ့ရင်အချင်းချက်ကိုမှတင်ငေထိုက်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမှစုမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ19 kHz 15.53 MHz လိုင်းဒိုမီတာ25 kHz 11.80 MHz လိုင်းဒိုမီတာ32 kHz 9335 MHz လိုင်းလမီတာ190 kHz 15.65 MHz ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမှရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.